Ukraine မြို့တော်ကီဖ်အပြင်ဘက်မှာဒီနေ့ပဲရဟတ်ရင်ပြတ်ကျခဲ့တာကြောင့်လူ18ဦးသေဆုံးသွားခဲ့တာမှာ Ukraine ပြည်ထောင်စုဝန်ကြီးဒန်နီမန်နစတာစကီပါဝင်ဝန်ကြီးဌာနကအရာရှိတော်တော်များများသေဆုံးတဲ့ထဲပါသွားတယ်လို့ဆိုပါတယ်ရဟတ်ရင်ဟာကီဖ်မြို့ရဲ့စင်ကြေဖုံးရက်မှာရှိတဲ့နျူကလီးယားကျောင်းနီးမှာပြတ်ကျခဲ့တာကြောင့်ကလင်းငယ်2ဦးလည်းသေဆုံးသွားခဲ့ရတယ်လို့ Ukraine ရဲ့အရာရှိချုပ် Iho Kliman ကပြောပါတယ်ဝင်ကြီးကိုတည်ဆောင်လာတဲ့ရဟတ်ရင်ဘာကြောင့်ပြတ်သွားသလဲဆိုတဲ့အကြောင်းရင်းကိုတော့မသိရသေးပါဘူး။ဥရောပကောင်စီဥက္ကဋ္ဌချားစ်မိုက်ကယ်ကလည်းအခုလိုရဟတ်ရင်ပြတ်ပြီးလူတွေသေချာရတဲ့အထိအတွက်ဖြစ်တဲ့အတွက်ယူကရိန်းပြည်သူတွေထံဝန်ထမ်းစကားပြောခဲ့ပြီးတဲ့နောက်ဝင်ကြီးမန်နစတာစကီဟာ EU ရဲ့မိတ်ဆွေကောင်တစ်ယောက်လည်းဖြစ်တယ်လို့ပြောခဲ့ပါတယ်။ဒီကြောအတွင်းယူကရိန်းကိုပို့ပြီးခင်မိတဲ့လက်နက်တွေထောက်ပံ့ပေးနိုင်ရေးအတွက်အမေရိကန်နဲ့မဟာမိတ်တွေကစီစဉ်နေကြတာမှာဂျာမနီနိုင်ငံRamstein လေတဲ့အခြေစိုက်စခန်းမှာစီဝေးပဲကျင်းပပြီးရင်ပောက်ကြာနေလောက်မှာကူညီပေးမဲ့လက်နက်အသစ်တွေနဲ့စစ်တနန်းကိစ္စတွေကိုကြီးညာလိုက်နိုင်မယ်လို့ဆိုပါတယ်။အမေရိကန်ကာကွယ်ဝန်ကြီး Lloyd Austin ဦးဆောင်ကျင်းပမဲ့ဒီစီဝေးပဲကို NATO အဖွဲ့အတွင်းမှုချုပ် Jens Stoltenberg နဲ့ Ukraine ကာကွယ်ဝန်ကြီး Oleksiy Reznikov တို့လည်းတက်ရောက်မှာဖြစ်ပါတယ်ခင်ဗျ။